ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့မှာအင်္ဂါနေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာလက်နက်ကြီးထိမှန်တာကြောင့်အသက်2နှစ်အရွယ်ကလေးငယ်2ဦးအပါအဝင်အရက်သား6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကြီးထိမှန်တဲ့ကလေးတဦးကတော့ဒဏ်ရာပြင်းထန်တာကြောင့်မူဆယ်ဆေးရုံကိုပို့ပြီးတော့ကုသပေးနေရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မူဆယ်မြို့နယ်မုံကိုမြို့ကစစ်ကောင်စီတပ်အခြေစိုက်တဲ့ဗျူဟာကုန်းကိုမနေ့နေ့ကင်း12နာရီလောက်ကMNDA ကိုကန့်တပ်ဖွဲ့ကလာရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာတနင်္ဂနွေလောက်ကြာမြင့်ခဲ့ပြီးနှစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်ရမှာမွန်ဂိုမျိုးအစွန်ကကြံကင်းဘက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာပါဒီလက်နက်ကြီးပောက်ကွဲတာကြောင့်အရဲသား6ဦးထိခိုက်ခဲ့တယ်လို့မွန်ဂိုဒေသခံတူက VOA ကိုပြောပါတယ်ဒီက
6ရက်ရှိတာပေါ့ဗျာဟာလေးကတယောက်ပြည့်တည်းဟာတယောက်ပေါ်ကျုံရတိပေါ့
မွန်ဂိုဒေသဘက်ကစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်။ဒီဟာကုန်းရဲ့မြောက်ဘက်မှာပေါ့အကြတာပေါ့အဲ့ဒီရက်ွက်6နဲ့ဖြတ်သွားတာကြီးကတော့အဲ့ဒီရွာကရက်ွက်6ရဲ့တစ်ချက်သေးကြီးတော့မဟုတ်ဘူး။ကျားမှာဒီတန်ချန်ကူလောက်အဲ့လိုခံသွားတာပေါ့အဲ့ထက်မှအင်းချူချူကြီးတို့ကြည့်ရအဲ့ထက်ဘာကြီးကြရလို့ပြောတာပဲ6ရောက်တော့ပြောမယ်4ရောက်ကနည်းနည်းအဲဆွေရတာပေါ့3ရောက်တယောက်ပါတယ်အာမုန်ကိုကနေမူစေတော့ဖို့လာပြီလို့ပြောတယ်အဲမူစေကနေလာရှိထပ်ဖို့မလားအဲ့လိုမျိုးပေါ့
အခြားမုန်ကိုမျိုးကန်တဦးကတော့လက်နဲ့ကြည့်ထီသူတွေမှာအသက်2နှစ်ကျော်မိန်းကလေး2ယောက်25နှစ်နဲ့62နှစ်အရွယ်အမျိုးသမီး2ဦး23နှစ်နဲ့63နှစ်အရွယ်အမျိုးသား2ဦးဖြစ်ကြောင်းနဲ့ဥကောင်းကိုတနက်ထိမှန်ထားတဲ့အသက်2နှစ်ဆယ်လအရွယ်မိန်းကလေးနဲ့2ဦးကိုအင်္ဂါနေ့ကမူဆယ်ဆေးရုံကိုပို့ဆောင်ခဲ့ပြီးတော့ကျန်3ဦးကိုမုံကိုဆေးရုံမှာကူတာပေးနေကြောင်းပြောပါရယ်ဒေသခံတွေကစစ်ဗျူဟာကုန်းဘက်ကပြစ်တဲ့လက်နက်ကြီးကြောင်ဖြစ်တယ်လို့ပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရရှိပါဘူးမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေသမှာဇူလိုင်လလာဇန်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခသည်1400ကျော်မုံကိုဘက်မှာ900ကျော်နဲ့ဖောင်းဆိုင်ဘက်မှာ150ကျော်လောက်တိမ်းရှောင်နေရတယ်လို့မုံကိုဘက်မှာလက်နက်ကြီးကြီးထိမှန်တာကြောင့်လူ9ဦးနဲ့မိုင်းနှိမ်မိတာကြောင့်လူ2ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ